အချင်းနိုင်ငံရဲ့ခေါင်းဆောင်ဟော့စနီမူဘာရက်ကိုကျန်းနာစစ်ဆေးမှုတွေကာယိုမျိုးတော်ကတရားရုံးမှာဒီကနေ့ပြန်လည်ဆက်တင်လိုက်ပြီးထိတ်တန့်ရဲရရှိတူးနဲ့တခြားအတော်များများရဲ့ထွက်ဆိုချက်တွေကိုကျန်းနာသွားဖို့လည်းစီစဉ်ထားပါတယ်။သမရဟောင်းမူဘာရက်ကတော့တရားခွင်ကိုလူနာတင်ကရင်နဲ့ရောက်လာခဲ့တာပါ။တရားရုံးပြင်ပမှာတော့ရဲတွေကိုဂဲနဲ့ပစ်ပေါက်ကြသူတွေရှိခဲ့တာကြောင့်လူကြိုးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြနေသူတွေကြားရုံရင်းဆက်ကပ်လည်းဖြစ်ပွားခဲ့ပါတယ်။ဒီကနေ့ကျန်းနာစစ်ဆေးမှုတွေကိုတော့ပြီးခဲ့တဲ့နှစ်ခေါက်တုန်းကလိုရုပ်မြင်သံကြားကတစင်ပြတ်တာမျိုးမရှိခဲ့ပါဘူး။အရင်ကျန်းနာမှုတွေအတွင်းမှာတော့မစ္စတာမူဘာရက်ကိုတားနှစ်ယောက်ဘေးမှာထားပြီးအချုပ်ခန်းတန်စကားနောက်ွယ်ကဆေးရုံကနေပေါ်မှာတွေ့မြင်ခဲ့ကြရတာပါ။ရုပ်မြင်သံကြားကနေတရားခွင်ကိုတိုက်ရိုက်ထုတ်လွှင့်ပြတ်တာနေတာတွေကိုရပ်တန့်မှုအတွက်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲအမှုကိုကျန်းနာစစ်ဆေးနေတဲ့တရားသူကြီးကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။သူရာလူကဖက်ရှားခံခဲ့ရတဲ့အထိကြုံခဲ့ရတဲ့ဒီနှစ်ဆန်းပိုင်းဆန္ဒပြအုံကြွမှုတွေအတွင်းလူပေါင်း850တပ်ဖြတ်ခံခဲ့ရတဲ့ကိစ္စကိုသူအမိန့်ပေးခဲ့တယ်လို့ဆွဆွဲထားတာကိုတော့အချင်းနိုင်ငံခေါင်းဆောင်ဟောင်းကသူ့မှာအပြစ်မရှိတဲ့အကြောင်းညှင်းဆန်ထားတာပါဒီမှုအပြင်သမရဟောင်းမူပါရဲဟာအပြင်းချက်ချအချင်းပြက်ချစားမှုအာဏာအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်